နိုင်ငံတော်တရားရုံးချုပ်ကြားသူကြီးဖြစ်တဲ့နီစင်တွင်တွင်ဆိုင်ရသူဘရက်ကာဗနောက1982ခုနှစ်တုန်းကလင်းမှုဆိုင်အချမ်းဖက်ခဲ့တဲ့သူဆက်ဆက်ပြောဆိုနေတဲ့ခရစ်စတင်ဘလာစီဖို့ကအထက်တော်တရားရေးကော်မတီရှေ့မှာတသက်ပြင်းနေမနှစ်ပိုင်းကြာရင်အများပြည်သူရှေ့မှာထွက်ဆိုမှာဖြစ်ကြောင်းသူ့ရဲ့ရှင်းနေတယ်ကပြောပါလေ။ဒါပေမဲ့အခုတော့ထွက်ဆိုဖို့အတွက်ဘလို့အခြေအနေတွေတတ်မှတ်ပေးရမယ်ဆိုတဲ့အသေးစိတ်ကိုတော့ညှိနှိုင်းနေသေးပါ။ဖို့ရဲ့ရှင်းနေတယ်ဖြစ်တဲ့ Debra Katz, Lisa Banks နဲ့ Michael Broomwich တို့ကတော့ဖို့ကအရင်ထွက်ဆိုပြီးမှ Kavanaugh ထွက်ဆိုဖို့သဘောတူခဲ့တယ်လို့သတင်းတွေမှာဖော်ပြပါလေ။တခြားဘယ်တက်တွေကိုမှမခေါ်ဖို့အတွက်တရားရေးကော်မတီရဲ့ဆုံးဖြတ်ချက်ကိုဒီရှင်းနေသုံးယောက်ကတိတ်သဘောမချပြီးမှသဘောတူခဲ့တယ်လို့လည်းဆိုပါလေ။တင်ဟုတ်ဆိုင်အကျန့်ဖက်ခန်းစဉ်အခန်းထဲမှာအတူရှိနေတယ်လို့ဖို့ကပြောတဲ့ကာဗနောရဲ့တငယ်ချင်းမတ်ဂျက်ဂျ်ကိုတက်တည်ထင်းနဲ့ခေါ်ကြင်ကြတာဖြစ်ပါလေ။ဒါပြန်ဖို့ကိုဘယ်သူကမင်းကုန်လဲမင်းမယ်ဆိုတာကိုလည်းညှိနှိုင်းနေဆဲဖြစ်ပါလေ။အထက်လောက်တော့တရားရေးကော်မတီမှာ Republican Party ဝင်၁၁ဦးနဲ့ Democrat Party ဝင်က၁၀ဦးပါ။ Republican အထက်လောက်တော့မှ Lindsey Graham ကဖို့အတွက်ကြားနာမှုကတရားမျှတမှုရှိမှဖြစ်ကြောင်း Fox ရုပ်သံကိုပြောတယ်လို့ Democratic Party ကအထက်လောက်တော့မှ Patty Murray ကတော့ကြဗင်တော့ပေါ်ဆွဲထားမှုတွေပြည်ပြည်ဆိုင်ဆိုင်မဆုံးဆန်းတဲ့အထက်လက်တော် Republican တွေကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အတည်ပြုမယ်ဆိုရင်ချိန်မှလည်းတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့ NBC ရုပ်သံမင်းမြန်ကမှတတိပေးခဲ့ပါတယ်